ဖွဲ့စည်းပုံခြေခံဥပဒေမှာမန်တိုင်ကြီး300တာရှိပြီးသတင်းမီဒီယာဖြစ်တဲ့စတုထမန်တိုင်ဆိုတာမရှိတဲ့အကြောင်းမန္တလေးတိုင်းဝန်ကြီးချုပ်ကပြောတာဟာနားလည်ခံယူမှုလွဲမှားခြင်းသာဖြစ်တယ်လို့သတင်းအဖွဲ့အစည်းတာဝန်ရှိသူတချို့ကသုံးသပ်ကြပြီး NLD ပါတီထိပ်တန်းခေါင်းဆောင်တူအနေနဲ့သတင်းမီဒီယာကိုမန်တိုင်တစ်ခုအဖြစ်လက်မခံခြင်းနဲ့သဘောများလားလို့မေးခွန်းထုတ်သူတွေလည်းရှိပါတယ်။မန္တလေးမြို့မှာကြာသပတေးနေ့ကကျင်းပတဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအပြီးဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကသတင်းတောက်တွေကိုအဲ့ဒီလိုပြောလိုက်တာပါအကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့ရွေးကောက်ပွဲကော်မရှင်တို့ပူးပေါင်းပြီးမန္တလေးမြို့ဆာကူရာပရင်စက်စ်ဟိုတယ်မှာဩဂုတ်လ22ရက်ကြာသပတေးနေ့ကကျင်းပတဲ့သတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံရဲ့အခြေခံဥပဒေအရစတုထမန်တိုင်းဆိုတာမရှိကြောင်းမန္တလေးတိုင်းဝင်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောဆိုလိုက်တာပါ
ဒီကဥပဒေမှာမနိုင်300ပဲရှိတယ်ဗျ။အဲ့ဒီမှာလည်းအခုရမှာလည်းဥပဒေမှာလည်းနော်ဆောင်းမှာလည်းရှိတယ်။ဒါနိုင်ငံတကာမှာရင်းနှောက်တယ်ရေးလိုက်တယ်သူကပို့တယ်။အဓိကအီဒီတကယ်မှန်ပြီ။အစိုးရလုပ်ခဲ့ဟောင်းတဲ့တကယ်မှန်ပြီ။နောက်ပြီးတော့တကယ်မှန်ပြီ။ဆန်ဆဲတဲ့ဖြစ်တာပဲ။ဒါမှပြည်သူကဆုံးဖြတ်ပေးမှာ
။ဒီမိုကရေစီကျင့်သုံးတဲ့နိုင်ငံတွေကဖွဲ့စည်းပုံဥပဒေမှာလည်းအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးဆိုတဲ့လွတ်လပ်တဲ့မနိုင်ကြီး300ရှိပေမဲ့ဒီမန္တန်300အမှန်ကန်တရားမျှတစွာလှုပ်ဆောင်ရလားဆိုတာကိုသတင်းမီဒီယာတွေကစောင့်ကြည့်ဖို့တို့ရေးသားလို့ရှိပါတယ်။ဒါကြောင့်လဲအခြားမန္တန်ကြီး300ရက်နီးတူဝိုင်းရင်ဒီမိုကရေစီနိုင်ငံကြီးအပါအဝင်တိုင်းပြည်အများစုကသတင်းမီဒီယာကိုပါမန္တန်တရက်အဖြစ်ထည့်သွင်းသတ်မှတ်လာခဲ့ကြတာပါ။အရင်စေအစိုးရလက်ထက်တုန်းကလိုပဲလက်ရှိ NLD အစိုးရလက်ထက်မှာသတင်းမီဒီယာတွေနဲ့ထိတွေ့ဆက်ဆံမှုအားနည်းတာသတင်းမီဒီယာတွေအနေနဲ့အစိုးရတာဝန်ရှိသူတွေကိုအလွယ်တကူမေးမြန်းလို့မရနိုင်တာဒီအပေါ်ပြည်တွင်းပြည်ပမှာရှိတဲ့သတင်းမီဒီယာအဖွဲ့အစည်းတွေကြားဝေဖန်မှုထွက်ပေါ်နေချိန်မှာပဲမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။စရုပ်ထမှန်နိုင်တဲ့ပတ်သက်လို့မန္တလေးတိုင်းဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာနားလည်မှုလွဲမှားခြင်းသာဖြစ်တယ်လို့ယူဆကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှဦးမြင့်ကျော်ကဆိုပါတယ
်။စရုပ်ထမှန်နိုင်ဆိုတာကတင်စားပြီးပြောဆိုတာဟုတ်သူလူကျနာကလောက်တာမှန်နိုင်ဆိုပြီးတော့လေဒီမီဒီယာကတဘောကနေရာတောင်းတာလည်းမရှိတော့ဘူးသူတော့ဒီမှန်နိုင်တုံးရကိုစောင့်ကြည့်ပြီးတော့ဝေဖန်ရေးတာတဲ့ထောက်ပြရေးတာတော့ဘောနော်အစိုးကြီးပဲရေးတာလည်းမဟုတ်ပါဘူးကောင်းတဲ့ပိစာတွေပဲရေးသူတော့အဲ့ဒီတဘောတဘာဝကိုနားမလဲတာလားသူမဟုတ်အဲ့ဒါကိုအယူဆကောက်ရွေးပြီးတော့လောက်တာမှန်နိုင်နေရာလားတောင်းတယ်လို့ယူဆနေတော့အဲ့ဒါကနားလည်မှုလွဲတာလို့ပဲကျွန်တော်ထင်တယ်နော်
တိုင်းပြည်တစ်ခုကိုထင်းကျောင်းမောင်းနှင်နေတဲ့မန္တန်ကြီးသုံးခုနဲ့ဒန်းတူသတင်းမီဒီယာတွေကလည်းစရုဒ္ဓမန္တန်အဖြစ်လာရောက်ပူးပေါင်းတာကို NLD ပါတီထိပ်တန်းခေါင်းဆောင်တူဦးဖြစ်တဲ့ဒေါက်တာဇော်မြင့်မောင်အနေနဲ့လက်ခံညှိမှုမရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။အဲ့တော့ဒေါက်တာဇော်မြင့်မောင်မန္တလေးတိုင်းဝန်ကြီးချုပ်အနေနဲ့ပြောလိုက်တာကတော့ဒီပေါ်ပြီးပုံအခြေခံဥပဒေမှာမန္တန်ကြီးသုံးရရှိတယ်သတင်းမီဒီယာအနေနဲ့မန္တန်တရားအနေနဲ့လာပြီးတော့ဒီထဲမှာလာပုံပေါင်းတာတော့သူလည်းမခံဘူးဆိုတော့သဘောမျိုးပြောတယ်လို့ပဲကျွန်တော်တို့ကနားလည်တယ်။အဲ့တော့ဟိုထောက်ပြတယ်ညွန်ပြတယ်သတင်းချက်လက်တွေရယူတယ်ဆိုတဲ့ကိစ္စမှာတော့မီဒီယာကိုခွင့်ပြုထားတယ်။သို့တော်လည်းပဲအခုဒီကမ္ဘာလုံးမှာဖြစ်နေတဲ့သတင်းမှားတွေကိုပေါ်ပေါ်များများဖြန့်ချီပြီးတော့ဒီအုပ်ချုပ်ရေးကဏ္ဍတွေမှာပြည်သူလူထုထင်အောင်ထင်မှားဖြစ်အောင်လုပ်တာကျွန်တော်မြန်မာနိုင်ငံမှလည်းမဟုတ်ပါဘူး။ဘယ်မလိုက်ပင်နဲ့မှန်မှန်ကန်ကန်ရေးသားမယ်ဆိုလို့ရှိရင်တော့သရုပ်ကမှန်တဲ့အဖြစ်မှန်မှန်မှန်မှန်ရက်တည်နိုင်တဲ့အခြေအနေမျိုးရောက်မယ်လို့ကျွန်တော်ကတော့မြင်တယ်
။မန္တလေးတိုင်းဝန်ကြီးချုပ်ကတော့ကိုလိုရာကိုဆွဲရေးပြီး NLD အစိုးရကိုဝေဖန်တဲ့သတင်းတွေနဲ့ပတ်သက်လို့ထောက်ပြသွားပါတယ
်။ကျွန်တော်တို့အကြည့်ကြပါလေဆိုလို့ရှိရင်ပြည်သူတကယ်မှန်ရအဲ့ဒီသတင်းဟာမပြတ်ဘူး။ impartial ဖြစ်ရမယ်ဘယ်မလဲရဘူး။ဆန္ဒပြတယ်သူကသူဆန္ဒပြတာမီတာကဆက်တယ်အဲ့နဲ့ဒီကောင်မှယုံကြည်မှုရှိလို့ဘူးအားပေါ့ခင်ဗျားတို့မဖြေဖြေရမယ်တောင်းခင်ဗျားတို့တာဖို့ဗျာ
မြန်မာနိုင်ငံမှာလူအများစုသတင်းရယူဖတ်ရှုနေရတဲ့နေရာဟာလူမှုကွန်ရက်မီဒီယာတွေကတဆင့်ဖြစ်ပါတယ်သတင်းမှားနဲ့တာဝန်ခံမှုမရှိတဲ့သတင်းဌာနတချို့ကိုထောက်ပြပြီးအစိုးရဘက်တာဝန်ရှိသူတဦးကသရုပ်ဓာတ်မှန်တိုင်တစ်ခုလုံးကိုအခုလိုခြုံပြီးအပြစ်တင်ပြောဆိုတာဟာအခြေခံအားဖြင့်လွဲနေတယ်လို့ဦးမြင့်ကျော်ကထောက်ပြပါတယ်
သတင်းကနားရေးကြည့်ခဲ့တယ်ဒီလိုရင်းစစ်စောလက်ထက်တခြားလုံးမှာဒီသတင်းမီဒီယာကမြန်မာပြည်မှာဖြစ်နေတဲ့ဟာတွေအလုံးမောင်းချရတဲ့ဟာတွေကိုဟိုဘလစ်ကွန်မန်ထုတ်ပေါ်ပြနေကြပြီးခဲ့တာသတင်းမီဒီယာဆိုတော့ဟိုဒီနောက်ပိုင်းဟလာစူးရတွေဖြစ်လာတဲ့ခါကျရင်ဝေဖန်ထောက်ပြတဲ့ဟာတွေလည်းမနှိမ့်ညွတ်ရရှိနေနောက်ကဆိုရှယ်မီဒီယာပလက်ဖောင်းပေါ်မှာဟိုပွားစားကျင်းနေတဲ့ ဟိုတာဝန်ခံမှုရှိတဲ့အားမျိုးတွေပေါ့နော်အဲ့ဒါမျိုးတွေနဲ့ယောဂီပြောတယ်ယောဂီနားလည်ရင်တော့အဲ့ဒါတော့ရေဆတ်သွဲနေတဲ့ပုံလို့ကျွန်တော်ထင်တယ်အဲ့ဒီမျိုးဟိုစိတ်ရင်းနဲ့ဆင်းရဲရေးတဲ့ဟာမျိုးတကူပဲကောင်းချင်ကြတော့မီဒီယာတစ်ခုလုံးကဒီလိုဖြစ်နေတယ်ဆိုတဲ့ဟာမျိုးကြတော့လေအဲ့ဒါလေဟိုဒီကနေ့ကျတော့ရေပြာပြည်သာလွဲနေတယ်လို့ကျွန်တော်ထင်ပါတ
ယ်မြန်မာနိုင်ငံမှာလွတ်လပ်စွာသတင်းရယူခွင့်သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုရှိရေးစားတဲ့အချက်တွေကိုလက်ခံပေမဲ့လွဲမှားတဲ့သတင်းတွေမတင်ပြမိစေဖို့ကိုလည်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကထောက်ပြပြောဆိုခဲ့ပါတယ်။ဆာကူရာပရင်စက်စ်ဟိုတယ်ကဆွေးနွေးပွဲမှာအုပ်ချုပ်ရေးဥပဒေပြူရေးတရားစီရင်ရေးတို့နဲ့ပတ်သက်ပြီးသတင်းရယူရာမှာအခက်အခဲတွေရှိနေသေးကြောင်းသတင်းမီဒီယာသမားတွေကဆွေးနွေးခဲ့တယ်လို့ MPC ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။